ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံဟာအဓိကဝင်ငွေအဖြစ်သစ်ကြောင်းမြတ်တဘာဝတံငွေစတဲ့မြေပေါ်မြေအောက်တည်ရန်ဇာတာတွေကိုပဲနှစ်ပေါင်းများစွာထုတ်ယူရောင်းချပြီးရည်တည်လာခဲ့တာကိုညီမှန်လမ်းမှန်ပြောင်းလဲဖို့လိုအပ်နေပြီဖြစ်ကြောင်းနိုင်ငံတကာကျွမ်းကျင်သူတွေရဲ့အကြံပြုထောက်ပြချက်တွေကို NLD ဥက္ကဋ္ဌဒေါံစန်းစုကြည်ကဧပြီလ9ရက်နေ့ကရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာတက်တည်ထူလိုက်တာပဲဖြစ်ပါတယ်အဲ့ဒီတွေ့ဆုံပွဲမှာပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါံစန်းစုကြည်ကမြန်မာနိုင်ငံဟာအခွန်စနစ်ကိုအားကိုးတဲ့နိုင်ငံဖြစ်ဖို့လိုအပ်ချက်တွေကိုအခုလိုထောက်ပြပြောကြားခဲ့တာပါ။ဒ
ီမှာတော့အကောက်အခွန်ရင်းချေဖို့တခုဒီမှာတော့နိုင်ငံမှာထူထောင်မယ်ဆိုလို့ရှိရင်ပြည်သူလူထုဟာအကောက်အခွန်များကောက်ချင်းဟာပြည်သူများအကျိုးအတွက်ဖြစ်တယ်ဆိုတာကိုရှင်းရှင်းလင်းလင်းနားလည်ရမယ်သိနိုင်ရမယ်ဒီလိုရှင်းရှင်းလင်းလင်းသိနိုင်ဖို့နားလည်ဖို့ရှင်းပြဖို့ဟာလည်းအုပ်ချုပ်တဲ့သူများအခွန်ကောက်တဲ့သူများရဲ့တာဝန်ဖြစ်ပါတယ်အခွန်နဲ့ပတ်သက်လို့တရားဥပဒေအရပြည်သူလူထုအနေနဲ့လုပ်ဖို့ဆိုလို့ရှိရင်ပြတ်ထားလိုက်တဲ့ဥပဒေဟာအများပြည်သူအတွက်လက်ခံနိုင်စရာအများပြည်သူများအတွက်နိုင်ငံအတွက်သစ်တော်တဲ့အခွန်အောက်တွေသစ်တော်တဲ့ဥပဒေဖြစ်ရပါမယ်။နောက်ပြီးတော့လည်းဒီလိုကောက်မယ်ဆိုလို့ရှိရင်လည်းကောက်နိုင်တဲ့အခြေအနေရှိအောင်လို့ကျမတို့ဟာတန်းကျင်တဲ့ဝန်ထမ်းတွေလိုတယ်အဖွဲ့အစည်းတွေလိုတယ်ပစ္စည်းကအရိယာတွေလိုပါတယ်။အဲ့တော့ဒီအခွန်ကောက်ကိစ္စဆိုတာဟာရိုးရိုးသားသားတစ်ဖက်ကနေပဲကြည့်ပြီးတော့စဉ်းစားလို့ရတယ်ဟာမဟုတ်ပါဘူး။အဖက်ဖက်ကနေကြည့်ပြီးတော့စဉ်းစားရမှာဖြစ်ပါတယ
်။တယံဇာတရောင်းစားပြီးဝင်ငွေရှာဖွေတဲ့စနစ်မှားကနေတခြားကမ္ဘာနိုင်ငံတွေလိုအခွန်နဲ့ရပ်တည်နိုင်တဲ့စနစ်မှန်တစ်ခုကိုရောက်ဖို့မြန်မာနိုင်ငံလိုအသွင်ကူးပြောင်းစနိုင်ငံတစ်ခုအဖို့အခက်အခဲများစွာရှိနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ရှင်။ပြည်ရင်းခွန်ဦးစည်းဌာနရန်ကုန်တိုင်းအခွန်မှုဦးတောင်အေးကတော့အခွန်ကောက်ခံတဲ့ဝန်ထမ်းတွေရေချင်းမြှင့်တင်ဖို့လိုအပ်တယ်လို့ RFA ကိုပြောပါတယ်
။လောကမှာအများကြီးပေါ့ဗျာကျွန်တော်တို့ခြေခံကြတဲ့ယုံနေဝန်ထမ်းတွေပေါ့နော်။သူပြောသူတစ်ဖက်ကလည်းအခွန်နှန်းတွေကိုကျွန်တော်ပြညာပေးရအခွန်ကောက်တဲ့နေရာမှာအခွန်ဝန်ထမ်းကြီးကပဲကောက်လို့လို့အခွန်ဝန်ထမ်းပေါ့နော်လုပ်နေလို့မရသလိုနောက်တစ်ဖက်ကျတော့လည်းအခွန်ဝန်ထမ်းတွေလိုက်ပါလာဘူးဆိုတာလေရှိတာပေါ့ဗျာ။အဓိကတော့ဝန်ထမ်းနဲ့ဝန်ထမ်းပိုင်းမှာကျွန်တော်တို့ကြောင်းညဝန်ထမ်းတွေဖြစ်လာဖို့အတွက်ကိုကျွန်တော်တို့အလားတစ်ပက်က train လုပ်မယ်တစ်ပက်ကလည်းအခွန်တန်းတွေကဥပဒေကိုသိရှိနားလည်ပြီးတော့မှအခွန်ဆောင်လာမယ်ဆိုလို့ရှိရင်တော့အားလုံးဒီအရေးအရာကောင်းမွန်သွားမယ်လို့ယူဆတယ်အဲ့ဒီအတွက်ကိုတော့ကျွန်တော်ဒီဦးတည်းထင်ပြောရင်တော့အချိန်တော့ယူရမှာပေါ့ဗျာအဲ့လိုတော့ကျွန်တော်မြင်ပါတယ်ခွန်ထားဆောင်တဲ့သူပေါ့နော်ခွန်ထားဆောင်တဲ့သူလည်းခွန်ထားဆောင်တယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကအဲ့လိုပဲဆိုကမ္ဘာမှာပဲနိုင်ငံတည်တည်ခွန်နဲ့ရက်ပြရတဲ့အခွန်ကပနာရေးကိုဖြည့်ဆည်းပေးတယ်ဆိုတော့လေအရေးကြီးပါတယ်။အဲတော့ကျွန်တော်တို့ဘိုင်းကဝန်ထမ်းတွေရဲ့သူ့ရဲ့အရေးချေးရေးသေးပြည်သူတို့တဲ့ကောင်းမွန်လာမယ်။တွဲကခွန်ဝန်ထမ်းတွေရလည်းဥပဒေလေးစားလိုက်နာပြီးဆောင်လာမယ်ဆိုလို့ရှိရင်တော့တို့အောင်မြင်မှုဖြစ်လာမယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာအရေးကြီးဆုံးလိုအပ်ချက်တစ်ခုဖြစ်တဲ့ပြည်သူတွေရဲ့စံမာရေးစောင့်ရှောက်မှုအတွက်လိုအပ်တာတွေကိုပြန်လည်ထောက်ပံ့နိုင်ဖို့ကျမရေးကိုထိခိုက်နိုင်တဲ့ကွန်ပျူစီတွေစီကအခွန်ကောက်ခံဖို့လိုတယ်လို့ NLD အမျိုးသားကျန်းမာရေးကွန်ရဲ့ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကပြောပါရရှင်
။ကျန်းမာရေးတခုတွက်တဲ့နေရာမှာကျန်းမာရေးဝန်ကြီးဌာနတခုထဲကိုဆက်ပြောလို့မရဘူး။ကျန်းမာရေးဝန်ကြီးဌာနအလုံးမှာပူပေါင်းပါဝင်ဆောင်ရွက်ဖို့ပေါ့နော်လိုတယ်။စိတ်ဘာလို့မပေးနိုင်လဲဆိုရင်အခြေခံအဖြစ်မတက်နိုင်ကြလို့ဒီအခွန်ကောက်မှာဒီကျန်းမာရေးတွေကိုထိခိုက်နိုင်တဲ့မရှိလိတ်တို့လိုအရက်တို့မျိုးပို့ပြီးတော့ခွန်ခေါက်ကောက်နိုင်မယ်ဆိုရင်ဒီဘက်ဘတ်ဂျက်များလာလို့ရှိရင်ဆရာတို့ကစိတ်မြပေးရနေပြီးတော့လိုအပ်တဲ့ဟာတွေဆရာတို့ပို့ပြီးတော့ထောက်ပံ့နိုင်မယ်။ဒီအရေးကြီးတဲ့စီးမြကိုလည်းအရေးပေါ်ထောက်ပံ့နိုင်မယ်ဆိုရင်လူနာတွေကအဲ့ဒါကြီးမော်ရတော့ဘူးပေါ့
မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းရှင်ကြီးတွေအကြားအခွန်ရှောင်မှုတွေကိုလေ့လာသူတွေကမကြာခဏထောက်ပြခဲ့ကြပါမိ။သိတာတဲ့ရေးယူမှုတွေတော့အခုထိမရှိသေးပါဘူး။ပြည်သူ့လူတော်ဥက္ကဋ္ဌသူရအောင်ရှင်မန်းကမြန်မာနိုင်ငံမှာဘယ်သူကိုမှတရားအခွင့်အရေးပေးမထားကြအောင်အခွန်ရှောင်နေသူတွေကိုအထောက်အထားနဲ့တင်ပြကြဖို့ဧပြီ9ရက်နေ့ကတွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းချုပ်အထွေထွေအတွင်းရေးမှူးဦးရဲမင်းအောင်ကတော့အများပြည်သူကြားမှာအခွန်နဲ့ပတ်သက်လို့အသိပညာပေးမှုတွေအထူးအားနည်းနေစေဖြစ်ပြီးအခွန်ရှောင်သူတွေထဲမှာတော့ဘလို့အခွန်ဆောင်ရမလဲဆိုတာမသိရှိသူတွေပါနိုင်ကြောင်းထောက်ပြပါဗျာ
။ဒီအခွန်နဲ့ပတ်သက်တဲ့ကိစ္စတွေအားပြည်သူတွေနားလည်ဖို့အတွက်ခဲရင်လည်းလုပ်ငန်းရှင်တွေတောင်တချို့ကိစ္စတွေမှာမနည်းပြန်ပြီးတော့လေ့လာနေတာရှင်းရှင်းလင်းလင်းနဲ့လွယ်လွယ်ကူကူရေးသားပြီးတော့လွယ်လွယ်ကူကူနဲ့ကြည့်ရှုပြီးတော့လေ့လာနိုင်မှု website ပြပါလေတင်ထားမယ်ပေါ့နော်။ဥပမာပြည်ရင်းခွန်များဦးစီးဌာနပဲဖြစ်ဖြစ်ခွန်ကိုစီးကြတဲ့အဖွဲ့အစည်းပဲဖြစ်ဖြစ်ကုမ္ပဏီအခွန်ကောက်တဲ့အဖွဲ့တွေပဲဖြစ်ဖြစ်ဒီအဖွဲ့တွေကဘလို့အခွန်တွေဘလို့ကောက်နေလဲဘယ်အခွန်တွေကတော့ကုမ္ပဏီတွေပေးဖို့ရှိတယ်ဘယ်နေရာတွေကတော့ပေးဖို့မရှိဘူး။အခွန်အမျိုးအစားတွေကဘာတွေပါဆိုတာကိုသူတို့ website ပြပါလေမှာအလုံးနားလည်အောင်ရေးသားဖို့တိုးရဲပေါ့နော်။အဲ့ဒါမျိုးတွေကအခုမရှိတဲ့ခါမှာပြည်သူတွေလည်းတော်တော်တိုင်မှာအခွန်တွေကိုမသိဘူး။တချို့စီးပွားရေးလုပ်ငန်းရှင်တွေကလည်းအခွန်ပေးရကောင်းမှလည်းမသိဘူး။အဲ့တော့အခွန်ရှောင်နေတဲ့နေရာမှာတိရနဲ့ရှောင်တာရှိသလိုကိုမသိလို့မပေးတာကြီးလည်းဒီကောင်းရှိလာနိုင်တယ်ပေါ့နော်
။ဒါအပြင်အခွန်စနစ်ဟာမျှတဖို့လိုအပ်ပြီးစီးပွားရေးလုပ်ငန်းရှင်တွေပေးဆောင်နိုင်တဲ့အခွန်နှုန်းထားတွေဖြစ်ဖို့နိုင်ငံတကာကစံနှုန်းတွေနဲ့ကန့်ညီဖို့လိုအပ်တယ်လို့လည်းဦးရဲမင်းအောင်ကပြောပါရစေ။စ 西瓜一转进度，我从看下来，所有个高坑也许的看不难为的个，比度的转，咱妈也变伢也跟那里嘛，慢慢跟跟变来东水部路一走呢，表参差的乌布里个么来那边，看乡里的西瓜一的妈人呢不得路，乌布里呢你上月部路一走。阿拉飞过表白的先。
人家都空飞上部路啊，这玩意儿出来，啊，对比伢的，玩的伢的啊，这都弄人家还生蛋的呀咯，都那么路啊吧？哦，你都这样背手背的吧呗？你都这边干了，现在飞到家里，现在没飞到干了，阿里阿那西巴瓦西的台湾的尼赛的克罗尼的，阿那白尼的没给俺们当飞的的，因为龙安吉的呀。你没有问的，空想的伢的西的，阿里哈的现在是我一级的。人家那个嘛，所谓班长为了伢子伢个，说话了，怎样在那摇哪都好啦。人家们喜欢一伙子伢子都把人家都笑不要你了。别人所谓班长想为的，可能是伢很能叫俺看呗。所谓说话了，伢班长为当年来哩，所谓文昌五龙安的龙南来哩啵。哎哟，都苦了些了呀。伢子班长为阿了嘛，面皮都给文昌五龙安的嘛，么东水为呢？这下你伢的嘛，到底东水没水呢？比较一家嘛意思的跟那里嘛带了嘛碰到过那里带了我所以比如你也看嘛那里少到了一样吧
你们那个路也单超什么第二个农老呗看摊上你的路比如看乌鸡摊啊阳光单看木乌当一个看门表示吧那个生命看高看医生的狗杀点看车跑步转所以你呢你呢起笔请于亚布西的路我记得当猫喵抓扎看东水亚布西的路本来看乌鸡摊啊退单也是这五个表述差别。